ိုင်းဒါလက်နက်ကန်ဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့ KNU နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA တို့ရဲ့ COVID-19 ကပ်ရောဂါစစ်ဆေးရေးဂိတ်တွေကိုတပ်မတော်ကနေဟန်တာပိတ်ပင်တဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါကချင်ပြည်နယ်လွယ်ကျဲမြို့နယ်မှာရှိတဲ့တရုတ်မြန်မာနယ်စပ်အဝင်ထွက်လမ်းပေါ်ကကချင်လွတ်လပ်ရေးဖွဲ့ KNU ရဲ့ COVID-19 ရောဂါစစ်ဆေးရေးလွယ်ကျဲဂိတ်ကိုတပ်မတော်ဘက်ကတောင်းဆိုချက်အရနေရာရုတ်သိမ်းခဲ့ရတယ်လို့ KNU ပြောခွင့်ရသူပူမူကြီးနော်ပူကပြောပါရယ
်။ရောဂါစစ်ဆေးမှုကိုဒီလမ်းဆောင်မှာလုပ်ရင်တော့ပုံမှန်ဖြည့်ရောက်ပဲဆိုပြီးမှအဲ့မှာပြောင်းရွှေ့ပြီးမှစစ်ဆေးရေးလုပ်နေတဲ့ဂိတ်ဖြစ်ပါတယ်။ဇွန်လ15ရက်နေ့ကနေအဲ့မှာပြောင်းထုတ်တဲ့ချက်ပွက်ဖြစ်ပါတယ်။သမတော်ကပြောတာကတော့ကျွန်တော်တို့လည်းတော်တော်နီးနေတဲ့နေရာဖြစ်နေပြီ။အဲပြည်သူလူထုနေတဲ့လည်းအလုံးရိုးရိုးနဲ့အဲရှိနေတဲ့နေရာဆိုတော့မထစ်တင်နိုင်ဖြစ်လို့ရှိရင်တော့ကျွန်တော်တို့အတွက်မကောင်းပါဘူး။ပြန်ဖြုတ်ရင်ကောင်းပါတဲ့ဆိုမှကျွန်တော်တို့စီမှာအကြံပြုလာတာ။ဆိုတော့ကျွန်တော်တို့ကလည်းပြန်ဆုတ်ဖို့ငကူနေရာမှာပဲထိုင်ဖို့အဲ့ဒီလိုဂျီနီယာချက်ပွက်ကိုရုံးမထိုင်ဖို့ပြောဖို့ကျွန်တော်တို့လည်းပြောထားပြီးသားဖြစ်ပါတယ်။ဂျမရေဝန်ထမ်းနေရာလည်းပဲဒီလ20ရက်နေ့ညနေပိုင်းမှာအကုန်လုံးပြန်ဆုတ်ပြီးမှတမတော်က22ရက်နေ့မှာညနေပိုင်းသူတို့လာစစ်တဲ့အခါသူတို့ဝန်ထမ်းတွေလည်းမရှိတော့ဘူးဒီ check point လုပ်တဲ့ဒီတေးတွေပေါ့နော်သူတို့ကဒီလိုလိုသူ့ဒီကိုခေါ်ပြီးမှအလုံးချုပ်ပြလိုက်ပါပစ္စည်းတွေလည်းခင်ဗျားတို့ယူအားလိုအပ်တဲ့နေရာမှာတုံးပါဆိုမှပြည်သူလူထုဒီကိုဖြုတ်ခိုင်းတာ
လွယ်ကျင်တဲ့လက်နက်စုပ်ပြတရုတ်နယ်ဇာကန်တွေဝင်ထွက်သွားလာသူတွေကို KNU စေတပ်ဖွဲ့နဲ့အရဖက်ကျမ်းမာရေးဝန်ထမ်းတွေကယောဂစစ်ဆေးမှုတွေပြုလုပ်နေရမှာဇွန်လ22ရက်နေ့မှာမြန်မာစစ်တပ်ကနေဂိတ်စခန်းကိုရုပ်သိမ်းလိုက်တာလို့သူပူမူကြီးနော်ပူကဆိုပါတယ်အလားတူဇွန်လ23ရက်နေ့မှာလည်းရှမ်းပြည်နယ်တောင်ပိုင်းမိုးနယ်မြို့နယ်နာခံကျေးရွာအသင်းမှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA ရဲ့ COVID-19 စစ်ဆေးရေးဂိတ်ကိုအရှိလေပိုင်းတိုင်းစစ်ဌာနချုပ်ရတခတိုင်းမှုအမိတ်နဲ့လာရောက်ဖျက်ဆီးခဲ့တယ်လို့ RCSSA ပြောရေးစုခွင့်ရှိသူဒူပူမူကြီးဆိုင်းအောင်ခေကပြောပါတယ်
။တန်တို့အကြေဖဲရဲ့ COVID-19 ရောဂါတချီကကွေကြီးခွဲကနေပြီးတော့လမ်းပေါ်မှာပြေးချပြီးတော့လူဝင်ထွက်တဲ့တစ်စီကြည့်ရပါမော။ကျတဲ့နေကြမှာပဲအဲ့ဒီခမရငါခုငါကနေပြီးတော့အင်အား30ကျော်လေးချုံနေတော့ပေါ့လေ။ရလာခတိုင်းမူအမိန့်ဆိုပြီးတော့လာပြီးတော့ဖြတ်ကြည့်လိုက်တော့ဗောအဲ့ဒီတဲလိုက်လေ
မြန်မာနိုင်ငံမှာ COVID-19 ဗိုင်းရပ်ရောဂါကူးစက်မှုဖြစ်ပွားနေတဲ့ကာလမှာအခုလိုစစ်ဆေးရေးဂိတ်တွေသားစီးတဲ့လို့ရဟာမဖြစ်သင့်ဘူးလို့သူကဆိုပါတယ်တိုင်းဒါလနဲ့ကံဖွဲ့တွေရဲ့ COVID-19 ရောဂါစစ်ဆေးရေးဂိတ်တွေကိုဖယ်ရှားခိုင်းနေတဲ့ဖြစ်စဉ်ပေါ်မှာတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
ဒီ COVID-19 နဲ့ပတ်သက်ပဲじゃကျွန်တော်အနေနဲ့ဒါအမျိုးသားရေးကိစ္စဖြစ်တယ်။နိုင်ငံတနိုင်ငံတို့ရဲ့အရေးကိစ္စဖြစ်တယ်။ဒါနဲ့ပတ်သက်ပဲじゃ EU များနဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်လူတန်းကြတာရှိတယ်၊လောက်ကန်ကြတာရှိတယ်။ဒါနဲ့ပတ်သက်ပူးပေါင်းဆောင်ရွက်မှုများကိုလည်းကျွန်တော်ကြိုးစားရတယ်။သို့တော့အတိုင်းအတာလည်းရှိပါတယ်။ NCA ထဲမှာပါဖြစ်တယ်။အင်အားနေမြေနဲ့ပတ်သက်ပေါ်じゃဒီဟာတွေမတိုးချဲ့ရပြီးပါပြီဖြစ်တယ်။ဒီဟာကိုအကြောင်းပြပြီးတော့じゃရခင်မရှိခဲ့ဘူးတဲ့နေရာမှာလမ်းမကြီးပေါ်ဒီတက်ပြီးလောက်တာပြီးပထမတော့အရဝတ်နဲ့နောင်ယူနီဖောင်းနဲ့နောင်လက်နဲ့ပါယူလာမယ်။ဒီရည်ဒီမဖြစ်ခင်ကတည်းကကြိုတင်ပြောကြရှေ့ရှင်းထားတဲ့ဟာတွေဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဖောင်ရခြင်းဖြစ်ပါတယ်
။ RCSSA ပြောခွေရဒူပူမူကြီးဆိုင်းအုံခေကတော့သူတို့ယောဂစစ်ဆေးရေးဂိတ်ဟာမြို့တွေမှာမဟုတ်ပဲတောရဘက်မှာသာစစ်ဆေးနေတာလို့ဆိုပါတယ
်။အဲ့ဒီကျွန်လုံးပြီးတော့ everybody shock ပြီးတော့စောင့်တာအချီးတာဆိုတာကအဲ့ဒါကမမှန်ဘူးပေါ့နော်။စစ်ဆေးနေခဲ့တာလေဟိုမြို့ပေါ်လည်းမဟုတ်မြန်မာနိုင်ငံပေါ်လည်းမဟုတ်တော့ယူအနေကြီးဝအင်ကြရမှာပဲ
ပြီးခဲ့တဲ့ဇွန်လ၂ရက်နေ့ကလည်းညောင်လေးပြည်ခရိုင်ရွှေချီမြို့နယ်ကလိန်ချောင်းဝလမ်းဆုံမှာရှိတဲ့စားလုပ်ပြီးကစား KNU ကရင်မျိုးရာစီယုံရဲ့ COVID-19 ကာကွယ်ရေးဂိတ်တစ်ခုကိုမြန်မာစစ်တပ်ကနေဖျက်ဆီးခဲ့တယ်လို့ KNU ဘက်ကဆိုပါတယ်ပြီးခဲ့တဲ့မေလတွင်းကတမရဘက်ကနေဖိအားပေးမှုကြောင့် KNU သုံးခရံတွင်ဖွင့်လှစ်ထားတဲ့ COVID-19 ရောဂါထိန်းချုပ်ရေး KNU ကျန်းမာရေးစစ်ဆေးရေးဂိတ်၃ခုဖျက်သိမ်းလိုက်ရပါတယ်တမရအနေနဲ့အများသူကသွားတဲ့လမ်းပေါ်မှာအခုလိုနယ်မြေချဲ့ထွင်ပြီးစစ်စေးရေးဂိတ်ထားရှိတာလက်မခံဘူးလို့ဆိုပါတယ်။တိုင်းဒါလက်နက်ကန်ဖွဲ့တွေရဲ့တချို့ယောဂစစ်စေးရေးဂိတ်တွေကိုတမရကနေဟန်သားမှုတွေရှိနေပေမဲ့တစ်ဖက်မှာတော့ COVID-19 ယောဂကာကွယ်ထိန်းချုပ်ရေးအတွက်အစိုးရတပ်ပိုင်းဆိုင်ရာကနေတိုင်းဒါလက်နက်ကန်ဖွဲ့စည်းတွေကိုလိုအပ်တဲ့စေဝါပစ္စည်းတွေထောက်ပံ့မှုတွေလှုပ်ဆောင်နေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။